မြန်မာပြည်ပြင်ပြောင်းလဲရေးမှာပညာရေးကဏ္ဍဟာအခြေခံအကျဆုံးဖြစ်တာကြောင့် Polytechnic ပညာရေးဝန်ဆောင်မှုလုပ်ငန်းတွေအနေနဲ့လည်းတက်ကြွစွာပါဝင်ဆောင်ရွက်နေတယ်လို့ပညာရေးဆိုင်ရာနိုင်ငံတကာစုတွေချင်းမြင့်ခံရတဲ့ Crown အစ်စ်မြင့်ပညာရေးဝန်ဆောင်မှုလုပ်ငန်းတည်ထောင်သူဦးအောင်ကျော်စန်းကပြောပါရယ်နိုင်ငံတကာအစ်စ်မြင့်ပညာရေးစနစ်ကိုအသွင်ကူးပြောင်းနိုင်မှုအတွက်စိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရဆဲပဲလို့ဆိုပါရယ် Editor ကိုသားညုံဦးကဦးအောင်ကျော်စန်းနဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအဖြစ်တင်ဆက်လိုက်ပါတယ်ရှင
်တကယ်တော့ဗမာပြည်မှာပိုလိကအလူပညာရေးဆိုင်ရာဖွဲ့စည်းပုံစံမျိုးနဲ့ရောအခုနေထားတရားဝင်ရက်တီလို့ရရလား
ရက်တီလို့ရအောင်လဲကျွန်တော်တို့လုပ်တယ်ပေါ့နော်အတိုင်းမြင်ငံဆိုတဲ့နေရာမှာပညာရေးလမ်းကြောင်းတစ်ခုတည်းမဟုတ်ဘဲနဲ့မြန်မာကျောင်းသားတွေအဓိကလိုတာတော့တမူးဝန်ကြောင်းမှုပေါ့ career နဲ့ပတ်သက်လို့ပါသူတို့လူအပ်တဲ့သတင်းချက်လက်လေးတွေကျွန်တော်တို့ကရှင်းပြပေးတယ်ဒါမျိုးလေးတွေကြတော့ကျွန်တော်တို့ကဟိုမြန်မာကျောင်းသားတွေအတွက်လည်းလိုအပ်တယ်ကျွန်တော်တို့လည်းအခုတော်တော်လေးဒီ level လေးတွေမှာတော်တော်လေးဟိုလှုပ်ပေးနေရတယ်အခါအားလျော်စွာကျွန်တော်တို့ဒီ seminar လေးတွေလုပ်တယ်ဟောပြောပွဲတွေလုပ်တယ်ကျောင်းတစ်ခုရဲ့ seminar မျိုးမဟုတ်ဘဲနဲ့ဒီကျောင်းသူကျောင်းသားနဲ့ကလေးတွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးမဲ့သတင်းချက်လက်ပေးတဲ့ဒီ seminar မျိုးတွေကျွန်တော်တို့များများလေးလုပ်ပေးတယ်ပေါ့
အခုနောက်ပိုင်းကျွန်တော်သတိထားမိတော့ဒီမှာရှိတဲ့နောက်နိုင်ငံတန်ယုံတွေသူဖြစ်ဆို American တန်ယုံတို့ British တန်ယုံတို့ကဒီသူတို့သက်ဆိုင်ရာနိုင်ငံကတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့ဒီပညာရေးဆိုင်ရာပေါ်လေးပေါ့ education fair ဆိုပြီးတော့တက္ကသိုလ်ကြီးနဲ့ချိတ်ဆက်နိုင်တဲ့ဟာလေးလုပ်လာတယ်အဲ့ဒါကတော့ဘယ်လောက်ထိဟိုသူကျောင်းသားတွေအတွက်အသုံးဝင်မလဲသုံးတဲ့လေ
တန်ယုံနေကိုယ်တိုင်ကကိုစားပြုပြီးလုပ်လာတဲ့အခါကျတော့ပို့ပြီးတော့သူတို့သတင်းချက်လက်စုံစုံလင်းလင်းလေးတွေရလာတယ်တန်ယုံနေကလည်းဦးစီးလုပ်တာဖြစ်တဲ့အတွက်ဒါ reliable information လေးတွေဖြစ်တဲ့တက္ကသိုလ်ကြီးရဲ့ officer တွေနဲ့လည်း direct ထိတွေ့ခွင့်ရတဲ့အတွက်ဟိုပို့ကောင်းတဲ့ခါတိုင်းနဲ့စာရင်ပေါ့နော်အဲ့တော့ပို့ပြီးတော့ကျွန်တော်တို့ကတော့ကြိုးစားပါလေဒါမျိုးဖွဲ့စည်းတွေကလုပ်တဲ့ဟာလေးတွေလည်းကျောင်းသူကျောင်းသားတွေအတွက်တော့သတင်းချက်လက်ပို့ရလာတယ်ပေါ့နော်
ဒီနိုင်ငံသားတက္ကသိုလ်တွေကပြီးရပညာတော်တွေထောက်ပံ့ကြီးပါတော့ scholarship program ဒါနေနဲ့ပတ်သက်လို့ရော group နဲ့ချိတ်ဆက်ပြီးလုပ်တာရှိပါလား
ကျွန်တော်ကတော့ရေဘူးရအဖြစ်အချက်နှစ်ချက်ရှင်းလင်းပြီးခွဲပြားကြထားတယ်တခုကတော့ပညာသင်ထောက်ပံ့ကြီးနဲ့တခုကပညာသင်စုပေါ့နော် study grant ကတော့ကျွန်တော်တို့ကပညာသင်ထောက်ပံ့ကြီးပေါ့သူကတော့တစ်စိတ်တစ်ပိုင်းပဲသူရဲ့နေစိတ်စားစိတ်တွေမပါဘူးဒီတက်ဆိုင်ရာကျောင်းနေမှာအစီအစဉ်လေးတွေရှိတယ်ပေါ့ဗန္ဓာရေးဆိုင်ရာအကူအညီပေးတာပညာသင်ထောက်ပံ့ကြီးကတော့ပုံစံအမျိုးမျိုးရှိပါတယ်အဖွဲ့အစည်းတွေကပေးတာမျိုးလေးတွေရှိတယ်ပြီးတော့တက္ကသိုလ်ကျောင်းနေရာလဲ merit based လို့ခေါ်တဲ့ academic ပုံမှာထူးချွန်မှုပုံမှာမူတည်ပြီးပေးတာမျိုးလေးတွေပေါ့နော်နောက်ပြီးတော့ need based ဆိုတာကတော့ဒီကျောင်းသားကလိုအပ်နေလို့သူတို့ပေးတာမျိုးလေးတွေနောက်တစ်ခုကလဲဘာသာရပ်ဆိုင်ရာပေါ့နော်နည်းနည်းလေးဟို political ဘိုင်းဆိုင်ရာအရာမှာ human right နဲ့ပတ်သက်တာတွေ developments နဲ့ပတ်သက်တာတွေပုံမှာအခြေခံပြီးပေးတာမျိုးလေးတွေပေါ့ပြီးခဲ့တဲ့တစ်ပတ်ကဆိုရင်ကျွန်တော်တို့ဒီ Norwegian ကနေပြီးတော့ပေးတာလေးကိုတန်ယုံကိုကျွန်တော်တို့ဖိတ်တယ်ကျွန်တော်တို့တက်တယ်အဲ့တော့အဲ့လိုမျိုး process တွေကိုကျောင်းသူကျောင်းသားတွေကိုသတင်းချက်လက်ကူညီဖြန့်ပေးတယ်ကျွန်တော်တို့ရှောက်ထားပေးတယ်အဲ့ဒီအတွက်ကျွန်တော်တို့ဝန်ဆောင်ကယူရာတွေ agency fee ယူရာတွေကျွန်တော်တို့မလုပ်ဘူးသူတို့တတ်မှတ်ထားတဲ့မူတွေပေါင်တဲ့ဟာဝင်တဲ့ကလေးတွေပေါ့နော်ဥပမာ Asia Institute of Technology ကို Norwegian က governments ကနေပြီးတော့မြန်မာကျောင်းသားတွေအတွက်ပေးတဲ့ပညာသင်ဆုမျိုးတွေရှိတယ်ပေါ့နော်နောက် Asia Development Bank ကပေးတာမျိုးတွေ American မှာဆိုရင်ကျွန်တော် Fulbright လို့ဟာမျိုးတွေ Australia ကအစိုးရပေးတဲ့ AusAid programs လို့ဟာမျိုးတွေပေါ့တချို့ဟာတွေကကြတော့ programs တွေကရှိနေပြီးတော့မြန်မာကျောင်းသားတွေမတိကြတာများတယ်ဒါအခက်အခဲတစ်ခုမြန်မာကျောင်းသားတွေပေါ့ဒုတိယအခက်အခဲတစ်ခုကတော့တိတော့တိကြပြီးတော့ဒီ scholarship တွေကိုရှောက်ထားဖို့အတွက်ဘလို့အချက်လက်တွေနဲ့ပြည့်စုံရမယ်ဆိုတဲ့အချက်တွေကိုလည်းလေ့လာတာလေးတွေဟိုတင်ပြတာလေးတွေအားနည်းတယ်ဥပမာ essay က250စကလုံးရေးရမယ်ဆို100ပဲရေးလိုက်တာမျိုး1000လောက်ရေးလိုက်တာမျိုးပေါ့နော် referenceဒီထောက်ခံချက်2ဆောင်ထည့်ရမယ်ဆိုရင်2ဆောင်လည်းထည့်လိုက်တာမျိုးလေးတွေပေါ့နော်အဲ့တော့အဲ့ဒါမျိုးလေးတွေကိုအားနည်းတယ်အဲ့တော့အများကြီးမြန်မာကျောင်းသားတွေအတွက်အခုပို့ပေးလာကြတာတွေရှိတယ် AusAid ဆိုလည်းနည်းနည်းပို့ပေးတယ် Fulbright လည်းနည်းနည်းပို့ပေးတယ် England ဘက်မှာလည်း scholarship ရှိတယ်အဲ့တော့ကျွန်တော်တို့တွေနဲ့ဆက်ဆက်တဲ့ကျောင်းတွေကတော့ study grant လို့ခေါ်ပါတယ်တစ်နှစ်ကိုဥမာပေါင်1000လောက်ကြမယ်ဆိုရင်ကျွန်တော်တို့က 30% 40% သူတို့ရဲ့ထူးချွန်မှုမှတ်တမ်းလေးတွေကိုကြည့်ပြီးတော့ဟိုပညာသင်ထောက်ပံ့ကြီးလေးတွေခေါ်တာပေါ့နော်ဒါလေးတွေကတော့ကျောင်းသားတွေအတွက်လွယ်လင်းတကူရနိုင်ပါတယ်မခက်ပါဘူးအဲ့ဒါမျိုးကြတော့ဒိုင်ရိုက်တက္ကသိုလ်တွေရလျှောက်တာလဲဆိုင်ကျွန်တော်တို့တွေကနေပို့ကူညီနိုင်တယ်ဒါက study grant scholarship ပညာသင်ထောက်ပံ့ကြီးကတော့ကျွန်တော်ခုနပြောလို့အဖွဲ့အစည်းတွေကပေးတာများတယ်တကယ်တမ်းတရားရာခိုင်နှုန်း scholarship ပညာသင်စုကနေစိတ်စားစိတ်ကောတက္ကသိုလ်ရဲ့ကုန်ကြစည်းတွေရောသူတို့အတွက်အသေးဆုံးတွေရောအကုန်အပါအဝင်ကိုတော့ကျွန်တော်ခုနပြောတဲ့ Fulbright လိုဟာမျိုးတွေ AusAid လိုဟာမျိုးတွေအဲ့ဒါမျိုးအဖွဲ့အစည်းတွေကနေပေးပါတယ်အခါကလေးကျတော့ចောင်းသားကចောင်းនីကိုရှောက်ဝင်ခွင့်ရတော့မှအဲ့ဒီဝင်ခွင့်စာရွက်စာတမ်းတွေနဲ့ คุณน่ะเตรียมการท่องเที่ยวเพื่อสีมีทัศน์ชาวต่างมีดีเลยใช่ไหมอะไรที่เราจะนรู้อาการเรียกว่าโซเชียลมีเดียหรือเฟซบุ๊กหรือหามีหรือจะนรู้เว็บไซต์หรือบล็อกเดียร์นี่จะนรู้อาการเรียกว่าทุกอย่างมีบ้างโอเค
นั่นก็จะตั้งตัวเลยบางเวลามันง่ายมาพูดแล้วเลยตบออกมาสิโร
โอเค
ชุดตั้งตัวเรียกมันง่ายเดมากูเว้นวิโรทายวิโร
โอเค
ดูท่านากรีดีพูดอะไรเนาะทุกคนเจ้าหนี้ว่าพูดมุดซีซันสองนี่รู้จะชุดจ้าวอะไรไหมอะไรก็ลาลากาบลูชีบ้างเลยกูนี่ทำ
နိုင်ငံပြည်ပြောင်းလဲမှုဖြတ်သန်းမှုတခုမှာပညာရေးထဲမှာလဲဒါပါလာတဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာလဲပါလာအဲ့မှာတော့ကျွန်တော်2မျိုးခွဲမြင်ကျင်ပါတယ်တစ်မျိုးကတော့ဒီစီးပွားရေးကိုရှေ့ထားပြီးတော့ဝင်လာတာမျိုးတွေရှိတယ်လို့တစ်မျိုးကတော့မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဒီဘက်ကကလေးတွေအတွက်ပညာရေးခွင့်လန်းတွေပွင့်ဖို့လာတာမျိုးလေးတွေပေါ့နော်အဲ့တော့ဒုတိယအချက်လေးကိုတော့ကျွန်တော်ကတော့ပို့ပြီးတော့ဟိုအားပေးကျင်ပါတယ်လောလောဆယ်သူတို့ရင်ဆိုင်နေရတဲ့ခက်ခဲလေးတွေကတော့မြန်မာနိုင်ငံမှာဒီတက္ကသိုလ်ကျောင်းတွေလာရောက်ပြီးတော့တရားဝင်ရည်တည်ဖို့အတွက်တိကျတဲ့ပညာရေးဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒနဲ့ပတ်သက်တာလေးတွေမရှိသေးတော့တကယ်အကြီးတွေကတော့ဝင်မလာသေးဘူးလောလောဆယ်ဘယ်ဆွေးနွေးနေတာတွေလည်းအများကြီးရှိတယ်ဟိုစနစ်တကျနဲ့ကြိုဆိုဖို့တင့်ပါတယ်ကျောင်းသားတွေစီကပတ်စံကိုယူပြီးတော့တကယ်အရေးချင်းမိတဲ့ပညာရေးမပြီးဘဲနဲ့စာရွက်တရွက်ထုတ်ပေးတဲ့အဖွဲ့အစည်းမျိုးတွေဒါမျိုးတွေကရှိနေတော့ကျွန်တော်နိုင်ငံမှာလည်းဒါမျိုးလေးတွေကဖြစ်လာနိုင်တဲ့အတွက်အစိုးရဘက်ဆိုင်ရာလည်းအဲ့လိုမျိုးတွေမဖြစ်အောင်လို့ကြိုတင်ကာကွယ်ဖို့အတွက် quality assurance လို့ဟာမျိုးလေးတွေထားရမယ်ကျောင်းသူကျောင်းသားတွေကလည်းဒီကျောင်းကြီးတစ်ခုကကောင်းတယ်ပြောတာမျိုးမဟုတ်ဘဲနဲ့ရည်မှုရာအဖြစ်အချက်လက်တွေကိုရှာဖွေစုဆောင်းပြီးတော့အဲ့လိုမျိုးလုပ်ရပါမယ်အဲ့တော့တတိနဲ့ကြိုဆိုရမယ်လို့ကျွန်တော်တော့နည်းနည်းလေးမြင်ပါတယ
်ဟုတ်ကဲ့တစ်ဖက်မှာတော့ကျွန်တော်ရင်းနှီးမြှုပ်နှံမှုကိစ္စပေါ့ဒါကလည်းပညာရေးရာသူတို့institution တွေလာပြီးရင်းနှီးမြှုပ်နှံကြတဲ့အခါမှာလက်ရှိရှိနေတဲ့ဥပဒေမှာကြတော့ရင်းနှီးမြှုပ်နှံမယ်ဆိုလို့ရှိရင်တိုင်းသာပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တွဲလုပ်ရမယ်ဆိုရယ် percentage ကခွဲထားတာရှိရယ
်ဟုတ်ကဲ့
အဲ့တော့တကယ်တမ်းဒီတိုင်းသာလုပ်ငန်းရှင်တွေဘက်ကကောဒီပညာရေးနဲ့ပတ်သက်လို့သူတို့ ਨੇ partner လုပ်နိုင်မဲ့ capacity ပေါ့လုပ်နိုင်တဲ့အနေထ
ား
လုပ်နိုင်ခွင့်အဲ့လောက်ကိုရှိရလားအခုနေထားမှာ
လုပ်ကင်နိုင်တဲ့အဖွဲ့အစည်းတွေရှိတယ်လို့တော့လည်းကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့တကယ်တမ်းကဘာအဆင့်မီဆိုတာမျိုးတွေနဲ့တော့ကျွန်တော်တို့ပြတ်ကြံရိုက်ခဲ့တယ်လို့ထင်တယ်အထူးသဖြင့်ဥပမာသိပ္ပံနဲ့ပတ်သက်တာမျိုးတွေဆိုရင်တခြားနိုင်ငံတွေမှာလုံလောက်တဲ့တကွဲခန်းနေနဲ့လုံလုံနေကြတယ် engineering ဆိုလဲ engineering lab တွေပေါ့ကျွန်တော်တို့စီမှာဒီလောက်လုံလောက်လောက်မရှိဘူး science lab တွေပေါ့နော်အဲ့တော့စိတ်ဆန္ဒအားဖြင့်ရောစေတနာအားဖြင့်ရောလုံနိုင်တာတွေရှိပေမဲ့နည်းပညာပိုင်းမှာတော့ကျွန်တော်တို့အများကြီးလုံနိုင်တဲ့လူစီက institution စီရှိရယူဖို့လိုမယ်လို့ထင်ပါတယ်ပုဂ္ဂလိကကုမ္ပဏီတွေအပြင်ကဝင်လာမယ်ဆိုရင်လေဒီတိုင်းခွင့်ပြုတယ်ဆိုတာတဲ့ကျွန်တော်တို့နိုင်ငံအတွက်ဘာနေရာတွေမှာလိုအပ်နေသလဲဘယ်နေရာတွေမှာကျွန်တော်တို့လူငယ်တွေအတွက်ဟိုအသုံးပိုကြမလဲဥပမာစီးပွားရေးဆိုရင်လေစီးပွားရေးနဲ့ပတ်သက်တာကိုကျွန်တော်တို့နိုင်ငံကအကြောင်းတွေကတကယ်တမ်းအရေးချင်းမိမိစီမံခန့်ခွဲနိုင်တယ်ဆိုရင်လေနိုင်ငံတကာအတွက်အဲ့နေရာမျိုးတွေမှာရှော့ပြီးတော့နည်းပညာနဲ့ပတ်သက်တဲ့လိုအပ်တာဥပမာ biotechnology လိုဟာမျိုးတွေကျွန်တော်တို့လိုအပ်မယ် science ကဟို research နဲ့ပတ်သက်တာတွေကျွန်တော်တို့လိုအပ်မယ်နောက်ပြီးတော့ဥမာ aircraft maintenance aerospace လို့ဟာမျိုးအဲ့လိုနေရာမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့ဟိုကျူစုဒင့်နဲ့ကျူစုရမယ်ပေါ့ခင်ဗျဟုတ်ကဲ့
အခုကဒီမြန်မာနိုင်ငံကဒစုံတရားပြည်ပင်ပြောင်းလဲမှုတွေပြီးခဲ့တဲ့3-4နှစ်ကစပြီးလှုပ်လာတယ်လှုပ်လာတဲ့အခါမှာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးပါသူတို့ပြောပါတယ်လှုပ်လာတဲ့အထက်မှာအဲ့တော့ဒီပြည်ပင်ပြောင်းလဲမှုတွေကိုစိုးရလှုပ်လို့လွှတ်တော်ကလည်းတစ်ပိုင်းလှုပ်နေတယ်ဒါတော့လွှတ်တော်ဘက်ကတော့ဥပဒေပြဋ္ဌာန်းမှုပေါ့အဲ့တော့ဒီ high education ပေါ့အဆင့်မြင့်ပညာရေးအထူးဖြစ်ဒီတက္ကသိုလ် college တွေနဲ့ပတ်သက်လို့ပြင်ဆင်ဆောင်ရွက်မှုတွေပြည်ပင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ပေါ့ကိုအောင်ကျော်ဆန်းဘယ်လိုမြင်လဲခြေနဲ့အာရမှုရှိရလားလုံလောက်နေပြီလို့ထင်ရလား
ပြုပြင်ပြောင်းလဲမှုလုံနေပြီဆိုတော့အချိန်လေးနဲ့တော့ကျွန်တော်နည်းနည်းကြည်နက်ခဲ့မိရယ်ပေါ့နော်အခုနောက်ပိုင်းတော့ကျွန်တော်တိတ်အားမရတော့ဘူးဖြစ်လာတယ်ဒီ high education စကိုင်းတွယ်ပုံလေးတွေနဲ့ပတ်သက်လို့ပေါ့ဒါလေးတွေနဲ့ပတ်သက်လို့လည်းကျွန်တော်စကားခံကျင်တာကကျွန်တော်တို့ရဲ့အတွေ့အကြုံရှိသလောက်လေးခံတာလေးကိုပြောရမယ်ဆိုရင်ပေါ့နော်ခုနကကျွန်တော်ပြောတဲ့ high education status မှာပြုပြင်ပြောင်းလဲမှုကိုကျွန်တော်နှစ်မျိုးအကြမ်းမြင်မြင်တယ်ချက်ချင်းကုစားရမယ်ပညာရေးပြည်ပြင်ပြောင်းလဲမှု status တခုရှိရယ်ရေရှည်ပြည်ပြင်ပြောင်းလဲမှု status တခုရှိရယ်ရေရှည်ပြည်ပြင်ပြောင်းလဲမှုဟာလည်းဥပဒေပြုစနစ်တကျသွားမှာဖြစ်တယ်လို့တစ်ဖက်မှာလည်းချက်ချင်းပြည်ပြင်ပြောင်းလဲရမယ့်ခံရတွေရှိတယ်ဥပမာခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့နေရာမျိုးတွေဆိုရင်ကျွန်တော်ကချက်ချင်းပြည်ပြင်ပြောင်းလဲရမယ်ဒီ vocational လဲမှာရှိရလူတွေကိုချက်ချင်း train ပေးရင်ဒါကချက်ချင်းအကျိုးမြတ်ရနိုင်တဲ့နေရာမျိုး status လေးတွေပေါ့နော်အဲ့တော့နောက် banking and finance လို့ sectors မျိုးတွေ institution တွေဒါတွေကကျွန်တော်တို့ diploma course လို့မျိုးပဲဖြစ်ဖြစ်ဒါချက်ချင်းပြုပြင်ပြောင်းလဲပြစ်လို့ရတဲ့ sectors တွေရှိရယ် vocational business ပတ်သက်တာပေါ့နော်ခုနတက္ကသိုလ်တွေသူတင်တာသွားမယ်ဟာတွေကတော့ရရှိပေါ့နော်အဲ့တော့ဒါ sectors ကြီးနှစ်ခုရှိရယ်အဲ့ဒီပုံမှာမူတည်ပြီးတော့မှခုနဥပဒေသားနီးဥပဒေသားလေးတွေခွဲရင်အဆင်ပြေမယ်ပို့ထင်တယ်အခုနောက်ပိုင်းတော့လွှတ်တော်ဘက်ကလည်းတစ်ဖွဲ့ဒီဘက်ကကျွန်တော်တို့ဒီဘက်ကအစိုးရဥမာ NNE ရဘက်ကလှုပ်တာလေးလည်းကောင်းတာလေးရှိတယ်အဲ့တော့အားလုံးဟိုဘုံသဘောတူညီမှုတစ်ခုကိုမရောက်နိုင်ဘူးပ ဖြစ်နေတာလေးတွေရှိတယ်ပေါ့နော်။နောက်ဥမာ quality assurance နဲ့ပတ်သက်တာလေးတွေကိုကျွန်တော်တစ်ခါတင်ပြဘူးတယ်။ဒီပြည်ပြင်ပြောင်းလဲမှုတဲမှာပေါ့နော်။အဖွဲ့အစည်းတစ်ခုကိုကျွန်တော်ကစလုပ်နေကြပြီဆိုရင်ဒီ QA ဆိုတာလိုတယ်။ဒါကိုထည့်သွင်းမှသာကျွန်တော်အင်ဒီနာနိုင်ငံတွေမှာဖြစ်တဲ့ပြဿနာမျိုးကိုကျွန်တော်တို့နည်းနည်းလေးကာကွယ်နိုင်မယ်။ Think tank လို့ဟာမျိုးတွေလည်းလိုအပ်ရင်ထားပေးရမယ်။လိုအပ်ရင်လည်းနိုင်ငံတကာအကူအညီကိုကျွန်တော်ကတော့ယူစီချင်တယ်ကျွန်တော်စိတ်ထင်ပေါ့နော်။ Dissenters ကရည်ပူရာအချင်းပြောရင်တော့တခြားနိုင်ငံရေးစီးပွားရေးလူမှုရေးတွေကအခြေခံဒီပညာရေးကိုပဲကျွန်တော်တို့ကတော်တော်ပြီးအခြေခံတာဖြစ်တဲ့အတွက်ဒါလောလောဆယ်ကုစားရမယ်ဟိုပြည်ပြောင်းပြောင်းလဲမှုကိုအလင်းမြန်လုပ်ရမယ် status တခုလို့ကျွန်တော်မြင်ပါတယ်အစိုးရပိုင်းဌာနတခုလည်းမဟုတ်ဘူးကျန်တဲ့ public အဖွဲ့အစည်းတွေအားလုံးလည်းကျွန်တော်တို့ပူးပေါင်းပါဝင်ရမယ်တက်တက်ကြွကြွနဲ့ပေါ့နော်
နောက်တစ်ခုတော့နိုင်ငံခြားတက္ကသိုလ်တွေအခုဝင်ပြီးတော့တချို့တွဲလုပ်တာရှိမှာကျွန်တော် Hopkins ကိုပေါ့ဆိုရန်ကုန်တက္ကသိုလ်နဲ့တွဲလုပ်တာရှိ American University ဝင်အဲ့တော့ဒီနိုင်ငံခြားတက္ကသိုလ်တွေ institution တွေဝင်လာတဲ့အခုလက်ရှိပူးပေါင်းဆောင်ရွက်နေမှုတွေနဲ့ပတ်သက်လို့ပေါ့ကိုအောင်ကျော်ဆန်းဘယ်လိုတုံ့တက်မိလဲနီးမှန်နားမှန်ပုံမှာရှိရလား
ဥပမာ John Hopkins ဆိုကြပါစို့ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကလွဲမှားတဲ့ပညာရေးစနစ်တစ်ခုကနေကြီးပြင်းလာခဲ့ရတာဆိုတော့ဒါကိုကျွန်တော်တို့ဘယ်လိုဖျောက်ဖျက်မလဲပေါ့နော်အဲ့တော့သူတို့ပေးချင်တဲ့ပညာရေးတစ်ခုကိုမပေးခင်သူတို့ပေးတယ်ဆိုရင်သူတို့ပညာရေးစနစ်တွေကသူတို့ပညာရေးစနစ်ထဲကနေစနစ်တကျကြီးပြင်းခဲ့တဲ့ကလေးတွေအတွက်တော့တင့်တော်ကောင်းတင့်တော်နိုင်ပြီးတော့ကျွန်တော်တို့စီကကလေးတွေအတွက်လိုအပ်ချက်တွေရှိကောင်းရှိနိုင်လိမ့်မယ်ဥပမာကျွန်တော်တို့ခုပြောနေကြတဲ့ဒီ independent study skills တွေ critical thinking တွေ lateral thinking တွေဒါတွေက higher education မှာအမှန်တကယ်ကိုပဲလိုအပ်တဲ့စနစ်တွေပေါ့16နှစ်လောက်ဒီကျွန်တော်တို့ business education မှာတမျိုးပုံစံလွဲလာတဲ့ကလေးတွေကိုချက်ချင်းဒီပုံစံကွက်တွေနဲ့တွတ်လိုက်ရင်ဖြစ်မလားဆိုတာကိုကျွန်တော်စိတ်ထဲမှာနည်းနည်းလေးတန်မြှောက်ဖြစ်တယ်ပေါ့နော်အဲ့လိုဖြစ်ရတဲ့အကြောင်းရင်းကလည်းကျွန်တော်တို့ကိုယ်တိုင်ကို American Foundation Programs တခုကိုကျွန်တော် run နေ run ရတဲ့တကယ်ရည်ရွယ်ချက်ကလည်းမြန်မာပညာရေးနဲ့ကြီးပြင်းလာတဲ့ကျောင်းသားတွေနိုင်ငံကပညာရေးဘက်ကိုမလှမ်းခင်ဂျားထဲမှာဗမာလိုပြောရင်တော့ buffer zone လေးခံလိုက်တာပေါ့ကိုသူတို့ assignment တွေမလုပ်တတ်ဘူး attention ထွက်ပြီး presentation skills တွေမလုပ်တတ်ဘူးဆရာတွေကိုမေးခွန်းမေးရမှာကျွန်တော်တို့ culture မှာအာမပီးခဲ့တဲ့အတွက်ချက်ချင်းဓာတွေကသူတို့ဖြစ်ထွန်းလာဖို့မရှိဘူးသူတို့ဖြင့်ဆယ်နှစ်ကျော်လောက်သူတို့ habit ကြီးတစ်ခုလိုဖြစ်လာတာကိုချက်ချင်းကျွန်တော်တို့ကလက်ညှိုးထိုးပြီးဒီလိုလုပ်ပါလို့ပြောဖို့မဖြစ်နိုင်ဘူးလို့ကျွန်တော်စိတ်ထဲမှာထင်တယ်အဲ့တော့ဒီတက္ကသိုလ်တွေအနေနဲ့ကလုပ်မယ်ဆိုရင်လည်းကျွန်တော်တို့ကပြောလို့ပေါ့အမြင့်ကလှန်မှကိုရမယ်အဲ့တော့ကျွန်တော်သတင်းလေးတစ်ခုကြားတာက teachers training တစ်ခုလုပ်ဖို့လာတယ်ပေါ့နော်လာတဲ့အခါမှာသူတို့ကတော့သူတို့ရဲ့ preparation စီသူတို့ teachers training လုပ်တဲ့ပုံစံမျိုးပဲသူတို့ပြင်လာခဲ့ဒါပေမဲ့ဒီမှာဆရာတွေကို teacher training လုပ်ဖို့အဲ့ဒါကိုလုပ်တဲ့အခါအဲ့ဒါနဲ့ကိုပဲဒီဘက်ကဆရာဆရာမတွေမှာအများကြီးခက်ခဲရှိတယ်ဆရာဆရာမတွေကအဲ့လိုသင်ကြားတာလည်းလုပ်ခဲ့တာမဟုတ်တဲ့အတွက်သူတို့အဲ့ programs ကိုရက်တောင်ရက်လိုက်ရတယ်လို့ကျွန်တော်ကြားတယ်ပြီးတော့သူတို့ပြန် revise လုပ်တယ်ပြီးတော့မှဆရာဆရာမတွေကဘာတွေတိထားခဲ့တာလဲဘာတွေတိနေကြလဲဘယ်လိုမျိုးသူတို့ဖြတ်တန်းခဲ့ကြလဲဆိုတဲ့အပေါ်မှာပြန်ကြည့်ပြီးတော့မှဒါအတူ teacher trainings လေးကိုတော့သူတို့အဲ့လိုပြန်လုပ်ရတယ်ဆိုတော့ higher education ကိုဖြတ်ပြီးတော့တက္ကသိုလ်တွေကပြီးတော့မယ်ဆိုရင်ကျွန်တော်ခုနရှင်းပြတဲ့အချက်လက်တွေကိုထည့်သွင်းစဉ်းစားဖို့လိုပါတယ်မြန်မာကလေးတွေကမိကိုမမီရဲကြဘူး independent skills ဆိုတာမျိုးမရှိကြဘူး critical thinking မှမရကြဘူးသင်ချာမှနည်းနည်းလေးတော်တယ်ဝိဇာဘာသာရပ်တွေမှာကျွန်တော်တို့ကချပြရတာညံတယ်အဲ့တော့ဘယ်လိုမျိုးကန့်ညီအောင်နိုင်ငံငါပညာရေးနဲ့ချိတ်ဆက်မလဲဆိုတဲ့အချက်တည်းကစိတ်ဝင်စားဖို့ကောင်းတဲ့အချက်တည်းဖြစ်ပါတယ်အဲ့တော့ဆိုလိုတာတက္ကသိုလ်တွေအနေနဲ့ဒီလိုမျိုးချက်ချင်းလာပြီးပေးဆိုတာမျိုးလုံးလုံးမရနိုင်ဘူးသူတို့ကူညီမဲ့တက္ကသိုလ်တွေကိုသူတို့စနစ်တကျလေ့လာရမယ်ဒီမှာရှိတဲ့ကလေးတွေရဲ့အင်္ဂလိပ်စာရေးချင်းဘလောက်လောက်ရှိလဲဒါမှသူတို့ရဲ့ curriculum တွေသူတို့သင်ကြားတာတွေကိုအဲ့ level နဲ့အညီကလေးတွေလိုက်နိုင်အောင်ပြင်ရမယ
်ဒီတဲ့မှာမြန်မာဒီမိုကရေစီရင်းရာဆွေးနွေးခန်းကိုတော့ကုသညုံဦးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။